မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနယ်ခြားဆောင်ရဲခင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်။အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တပ်မတော်ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီတော်တွင်ချင်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲထပ်ဖြစ်ပြီးကျေးရွာတွေအပေါ်လက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်တန်မှတ်ပြီးပြီးလေးစတဲ့အနီးမှာရှိတဲ့မြန်မာနယ်ခြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့ဂျာရာပရီနေမနက်မှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်တွင်းမှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါတယ
်။မနက်6နာရီကျော်လောက်ကကျွန်တော်တို့အဲဒီ53နာခံနေတဲ့စခန်းတစ်ခုကိုနောက်ထပ်ကနေတောင်ဝမ်းဘဝနေတဲ့ပုံကြီးလောင်ဆာနဲ့ပြည့်တယ်လို့ပြောတာ6ပြည့်တော့ပြောတာဘယ်ဖက်ကတော့မှန်းလို့ပဲရမယ် ARS ကဖြစ်ကုန်မှာလေအဲ့ဒါ53နာရီအရယ်ကျွန်တော်နေပြီးနေတော့ဘောင်းတော့ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အကူပြုနေကြဆောက်ရေကင်းစခန်းကိုပြည့်ခတ်ဆက်ခတ်မှုဖြစ်စဉ်အတွက်နေရာဆောင်တပ်ဖွဲ့အပါအဝင်တပ်မတော်ဖွဲ့ကနေနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့လိုအပ်တာတွေဆောင်ရွက်ထားတာရှိပါတယ
်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနေရာဆောင်တပ်နဲ့အာစာဖွဲ့တို့ကြားထိတွေ့ပစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေ့ရှိပါတယ်။ဒါ့အပြင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားအင်္ကာနေ့နဲ့ဗုဒ္ဓနေ့တွေကချင်းမြစ်နယ်ပလက်ဝါမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ်
။လမောက်ပဲထားမှာတော့ဖြစ်ပြမှုရှိတယ်။22ရက်နေရာလည်းဖြစ်ခဲ့တယ်။23ရက်နေရာလည်းကျွန်တော်ဖြစ်ခဲ့တယ်။ဒီကောင်မှုချိန်နေရတော့ဟိုစူပါဘောဒီကတော့ရှိပါတယ
်။အဲ့ဒီတိုက်ပွဲအတွင်းမြန်မာတပ်မတော်ဘက်ကရဟတ်ရင်အကူ3တိုက်ခတ်ခဲ့တယ်ဆိုတာဘုံမှုချုပ်စွန်မင်းထွန်းကအတည်ပြုပြောဆိုပါတယ်။အေအေဖွဲ့ကိုတိုက်ခိုက်တာမှာလူအရင်ရဟတ်ရင်သုံးဖို့ဓမ္မရာဦးဝင်းမြစ်ကဖွင့်ပြထားတဲ့ဆိုပြီးတပ်မတော်ကအစောပိုင်းကတည်းကပြောထားပါတယ်။ပလဝါမြို့နယ်တွင်နှစ်ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျေးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့ချို့နေရကနေသိမ်းရှောင်နေရတယ်လို့ဒလက်မေရွာဒေသခံတို့ကပြောပါတယ်
။ဒီကနေပြတော်ကြီးစုံရရွာအနာကင်းစင်မှာကြားတယ်။ရွာရှင်တွေအပေါ်မှာလက်နေကြီးတလုံးကြားတယ်။ကြားပြီးတော့ရေရှိတဲ့ရွာမှာပုံလုံးကြားတယ်။ဖြစ်ပြရတာအခုအေးထက်ကဒီဒလက်မေရွာကိုပြီးတော့တောင်ကျူအေးထက်ဒေသခံကအခုဒီပလဲဝါထက်ကိုစေခွေးရှိရအင်းဒီမှာပဲပုံပြနေကြတယ်။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီနေ့မှာတော့ဒီပြည်နယ်ဆိုင်တိုက်ပွဲဖြစ်တာတော့မရှိဘူး။ဒါပေမဲ့လို့ဒီဗမာတပ်မတော်ဖက်ကတော့အဲ့ဒီရေသေးတော်မျိုးနဲ့နောက်ဒီကြီးတော်မျိုးနဲ့ရေသေးတော်ကအစကအဲ့ဒီဘက်တွေမှာလက်နေကြည့်တယ်နဲ့လှမ်းပြီးတော့ငွေတုံးရဲ့ဆက်တက်ကြည့်နေတာတော့ရှိတယ်ဗျာ။နောက်ပြီးတော့ဒီပလက်ဝါမြို့နယ်ထဲမှာလည်းပဲနော်ဒီလိုလက်နေကြည့်တယ်နဲ့ပြည်ကိုဟန်ထုတ်နေတာရှိတယ်။23ရက်နေ့ကလည်းဒီလိုဒီအရင်မှာရှိနေလာပြီးတော့ဘုံကျဲတိုက်ခိုက်တော့တာရှိတာအကျဉ်းတိုင်းတိုင်းပေါ့
ဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဖလက်ဝါမြို့နယ်တွင်မြမသမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေရဲ့အင်အားတွေလက်နက်ကြီးကြီးထိမှန်တာတွေစစ်ဆေးမေးမြန်းခံရတာတွေမတရားသိမ်းဆက်သွယ်မှုပုံမှန်တွေနဲ့တရားစွဲဆိုခံရတာတွေလည်းရှိနေပြီးတိုက်ပွဲဖြစ်ပွားရာဒေသကရွာသား600နီးပါးဟာလည်းစစ်ဘေးသိမ်းချောင်နေရပါတယ်ခင်ဗျာ